နယ်မြေအငင်းပွားမှုပြဿနာနဲ့ပြီးခဲ့တဲ့ရက်ကစစ်ရေးပြပခတ်ဖြစ်ပွားခဲ့တဲ့မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU ခေါင်းဆောင်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နယ်မြေပိုင်းခြားရေးအတွက်ဗဟုအဆင့်ကနေဆောင်ရွက်သွားဖို့နဲ့နောက်ထပ်ပြဿနာမဖြစ်ပွားဖို့နှစ်ဖက်နယ်မြေတာဝန်ခံ၃ဦးစီပါဝင်တဲ့ကော်မတီတရဖွဲ့စည်းကြဖို့ကိုလည်းသဘောတူညီချက်ရရှိခဲ့ကြပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်သက်ပါတီတပ်ဖွဲ့နဲ့ကရင်မျိုးရာစည်းရုံး KNU တပ်ဖွဲ့တို့ကြားဖြစ်ပေါ်ခဲ့တဲ့စစ်ရေးပြဿနာနဲ့ပတ်သက်ပြီးဒီကနေ့မှနှစ်ဖက်ခေါင်းဆောင်တွေကနေတနင်္လာရတိုင်းဒေသကြီးရေဖြူမြို့နယ်ရာဖူးကျေးရွာမှာတွေ့ဆုံညှိနှိုင်းခဲ့တာပါဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့ကရင်မျိုးရာစည်းရုံး KNU ဗိတ်ထဝဲဆက်ဆံရေးရုံးတာဝန်ခံဘသူဝင်းခိုင်ကအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့တွေ့ခဲ့ရတဲ့အပိုင်းမှာတော့အပြန်အလှန်ဆွေးနွေးရတယ်ဒါပေမဲ့နောက်ဆုံးရတော့ဒီမြေယာပြဿနာနဲ့မြေယာပိုင်းခြားမှုကတော့ပြန်ပြီးတော့ထိတိုက်တဲ့ပုံမှာတော့ဒါနှစ်သက်စလုံးကလက်ခတ်တယ်ဒါဘိုးဆင်းရှင်းပါပဲဒီဘိုးဆင်းဆိုတာကဲဖြစ်စီဒီမူပြည်သက်ပါတီဖြစ်စီဒီအဲ့ဒီအရှင်းမှသူတို့ရှင်းကြပါပဲရှင်းကြမယ်ဒါပေမဲ့လောလောဆယ်ကတော့နှစ်ဖက်တက်ကတက်မှုတွေကတော့နောက်တိုက်ပွဲမဖြစ်ဖို့အတွက်ကတော့အာမခံပြီးတော့သူတို့ကြိုးစားဆောင်ရွက်ရမယ်နောက်တစ်ချက်ကတော့ဒီလောလောဆယ်နော်ဘိုးကအစီအစဉ်တွေ့ကြတဲ့အချိန်မရောက်ခင်မှာတော့ကော်မတီတစ်ခုဖွဲ့ထားတယ်ဒီကော်မတီကတော့ပြောမှဆိုဒီပြဿနာဖြေရှင်းနိုင်ဖို့ပြီးတော့နောက်ပြဿနာမဖြစ်ဖို့အတွက်ကြီးကြပ်ဆောက်ရှောက်မယ်အဖွဲ့ဆိုတာတော့ဒီကျင်းသမား3ရောက်မွန်ပြည်သက်ပါတီက3ရောက
်ဒီကနေ့တွေ့ဆုံမှုမှာ KNU ဘက်ကဘဒုမန်းငိမ်းမောင်ဦးဆောင်ခဲ့တယ်လို့မွန်ပြည်သက်ပါတီဘက်ကဗဟုကော်မတီဝင်နိုင်အောင်မငေးဦးဆောင်ဖွဲ့လို့ဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲရလကတော့မွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစည်းရုံးတို့ကြားဖြစ်ပွားနေတဲ့နယ်မြေနယ်နိမိတ်ပိုင်းခြားတတ်မှတ်နိုင်ရေးအတွက်ဗဟုအစ်စ်ကနေဆောင်ရွက်သွားဖို့သဘောတူညီချက်ရရှိခဲ့ပါတယ်ဒီလိုဗဟုအစ်စ်အနေနဲ့တွေ့ဆုံနိုင်ဖို့ခရိုင်ကနေတဲ့ဆင့်ဗဟုကိုအများဆုံးတင်ပြသွားဖို့အောက်ခြေအစ်စ်စည်းရေးပြဿနာထပ်မံမဖြစ်ပွားဖို့တပ်ဆိုင်ရာနယ်မြေခံတပ်မှုတွေကနေကြီးကြပ်သွားဖို့နဲ့တွာလာလှုပ်ရှားမှုတွေကိုအတိပေးအကြောင်းကြားဖို့စတဲ့အချက်တွေကိုသဘောတူညီချက်ရရှိခဲ့တယ်လို့ပြဿနာမဖြစ်ပွားဖို့အတွက်နှစ်ဖက်နယ်မြေတာဝန်ခံ၃ဦးစီပါဝင်တဲ့ကော်မတီတရက်ကိုလည်းဖွဲ့စည်းခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ၈ရက်နေ့တုန်းကတနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသတွင်းအခြေချနေတဲ့မွန်ပြည်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရာစည်းရုံး KNU တပ်ဖွဲ့တို့ဟာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တိုက်ပွဲငယ်တစ်ခုဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာတဲချောင်းကျေးရွာဒေသခံတွေရဲ့နေအိမ်သုံးလုံးခန့်ထိခိုက်ပျက်စီးခဲ့ပေမဲ့ရွာသားတွေအပါအဝင်နှစ်ဖက်တပ်ဖွဲ့တွေတော့ထိခိုက်မှုမရှိဘူးလို့ဒေသခံတွေကဆိုပါတယ်ဒီလိုတိုက်ပွဲဖြစ်ပွားရတာဟာဆက်သွယ်ရေးအပိုင်းမှာအနေချက်ကြောင့်လို့ဘဒူဝင်းခိုင်ကခုလိုပြောပါတယ်
ဒါတော့ဟုတ်တာပါမတင်ပါဘဲနဲ့အစီအစဉ်ဖြစ်သွားတဲ့သဘောကတော့ဒီလောက်ပြဿနာမရှိကြပဲပြောရမယ်ဆိုရင်ဒီလိုတွေကဒီစီချဘူးအတွက်ကသူစီကိုစီးလည်းမရှိဘူးဆိုတော့ဆက်သွယ်ရေးအပိုင်းမှာလည်းအားနည်းတဲ့ပုံမှာဒါတွေဖြစ်ခဲ့တယ်
ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့မွန်ပြည်သက်ပါတီတာဝန်ခံတပ်မှုသူကတော့လက်ရှိမှာကိုစက်ကိုကိုသိမ့်ပြီးပြဿနာထပ်မံမဖြစ်ပွားဖို့ဆောင်ရွက်နေတယ်လို့မွန်ပါတာနဲ့အခုလိုပြောပါတယ
်။ဆက်မလာပေါ်နေကြတော့လည်းဒါမျိုးဆောင်းကြမ်းခေါ်တော့လည်းဒီအကောင်တော့ဒီညောင်ဒီကဘ
ူးသူပြောသွားတာကတော့လက်ရှိအချိန်တွေတော့ဘာပြဿနာမှမဖြစ်သေးဘူးလေ။ကိုနေရာကိုလူတွေကိုထိမ့်သိမ့်တဲ့သဘောပါပဲ။ရှေ့ဆက်ပဋိပက္ခမဖြစ်ပွားအောင်ရှောင်ချားကြဖို့နဲ့နေမြေကိစ္စကတော့ဗဟုစစ်မှာဆွေးနွေးရဖို့သဘောတူခဲ့တယ်လို့မွန်ပါတာနဲ့ပြောဆိုသွားတာပါ။28နှစ်နီးပါးစည်ရေးပြဿနာငြိမ်သက်နေတဲ့မွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစည်ရုံးတို့အရာအခုလိုစည်ရေးပြစ်ပကဖြစ်ပေါ်လာတဲ့ပုံမှာမွန်သတင်းအေဂျင်စီရဲ့အဒီတာချုပ်နာကဆမွန်ကအသူအမြင်ကိုခုလိုပြောပါတယ
်ကျွန်တော်မြင်ကတော့ဒီကရင်မျိုးနဲ့မွန်ပြည်သက်ပါတီတို့ကဒီငါဆော်ဘူးကြီးနဲ့နိုင်လာမောင်တို့ချုပ်ဆိုထားတဲ့မွန်ကရင်ဒေသမျိုးစာချုပ်လားဆန္ဒနာအဲ့ဒါတွေရှိခဲ့ဘူးလေအဲ့ဒါတွေပြန်ကြည့်ဖို့လိုတော့ကျွန်တော်တို့ဒီဒီနေ့နဲ့ဒီနေ့နဲ့ပြစ်ပကဆောင်ချဖို့လိုတယ်ဘယ်ဘက်ကဒီရေးပြပြီးလို့လဲနောက်တော့ရှိနေတဲ့ပြဿနာကိုဒါဒီနေ့နဲ့မျိုးရင်းဖြေရှင်းဖို့လိုတယ်နော်
မွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစည်းရုံး KNU တို့ဟာ1988ခုနှစ်မှာနိုင်ငံညင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီး28နှစ်နီးပါးပဋိပက္ခရပ်တန့်ရာကနေစက်တင်ဘာလ9ရက်နေ့မှာအသေးစားတိုက်ပွဲဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ပြဿနာဖြစ်ပွားပြီးစက်တင်ဘာလ9ရက်နေ့ကရင်ပြည်နယ်ဖျားသုံးစုမြို့မှာဒေသခံ KNU ခေါင်းဆောင်တွေနဲ့မွန်ပြည်သက်ပါတီခေါင်းဆောင်တို့ကနေတွေ့ဆုံဆွေးနွေးခဲ့ကြပြီးရှေ့ဆက်ညီညီညွတ်နဲ့ပူးပေါင်းသွားကြဖို့သဘောတူညီခဲ့ကြပါတယ်မြိတ်ထဘွယ်ဒေသဟာမွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစည်းရုံးတို့အကြားနိုင်ငံတတ်မှတ်မှုမရှိသေးတာကြောင့်အခုလိုမတင်မှတ်ပဲပဋိပက္ခဖြစ်ပွားလာခဲ့ပေမဲ့ဒီပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း KNU ဗိတ်ထဝဲဆက်ဆံရေးရုံးတာဝန်ခံဘသူဝင်းခိုင်ကပြောပါတယ်ခင်ဗျာ